ကုလသမဂ္ဂလူမျိုးအေဂျင်စီ IAEA ကအီရန်နိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချမှတ်လိုက်ပြီးရပိုင်းကြမှာပဲအီရန်ကသူ့ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဥရောပကအင်အားကြီးနိုင်ငံ၃နိုင်ငံနဲ့နိုမာ၂၉ရက်နေ့မှာဆွေးနွေးဖို့စီစဉ်နေတယ်လို့ဂျပန်နိုင်ငံကကျိုတိုသတင်းအေဂျင်စီကဒီနေ့ပြောပါရတယ်။ American, Britain, Germany နဲ့ပြင်သစ်နိုင်ငံတွေကအဆိုပြုတဲ့ဆုံးဖြတ်ချက်ကိုအီရန်ဘက်ကယူရိနီယံတန့်စင်မှုအတွက်ပို့ပြီးတော့အစိမ့်မြင့်တဲ့ဘူခွာဆက်အစ်တွေတိဆောက်သွားမယ်လို့တုံ့ပြန်ခဲ့ပါရတယ်။အီရန်ဆိုရကတော့အမေရိကန်မှာလာမဲ့ဇန်နဝါရီလမှာရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရမ့်သမရကျန်းသက်စာချိန်ဆပွဲမတိုင်ခင်မှာနျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ဖြေရှင်းနိုင်ဖို့ကြိုးပမ်းနေတာပါ။ဇွန်လဘက်ကိုလာမဲ့တောက်ချနေမှာလှုပ်သွားမှာဖြစ်တယ်လို့အီရန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကအတည်ပြုလိုက်ပြီးအီရန်အစိုးရအနေနဲ့နျူကလ িয়ার ပြဿနာကိုတန်မာရေးရဖြေရှင်းတင်တယ်လို့အမြဲတမ်းယုံကြည်ထားကြောင်းနဲ့နျူကလ িয়ার ဆွေးနွေးပွဲတွေကနေဘယ်တုန်းကမှထွက်ခွာမသွားခဲ့ကြောင်းလည်းပြောပါရတယ်။2018တုန်းကတော့အဲ့ဒီအချိန်ကသမရထရမ့်အစိုးရရဲ့ဒီအမေရိကန်အပါအဝင်အားကြီးနိုင်ငံ6နိုင်ငံနဲ့အီရန်တို့သဘောတူထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ရကြောင်းအီရန်ကလည်းအဲ့ဒီသဘောတူညီချက်မှာပါတဲ့ကန့်သတ်ချက်တွေကိုချိုးဖောက်ပြီးတော့ယူရေနီယံစုဆောင်းတူလောင်တာတွေတပ်ဆင်တာတွေကိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။